ထိုင်းနိုင်ငံအတွင်းမှာအလုံးလောက်ကင်နေကြတဲ့ရွှေပြောင်းအလုံသမားတွေအနေနဲ့2020မတိုင်ခင်မှာနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့သာအလုံလောက်ခွင့်ပြုတော့မှာဖြစ်လို့အလုံသမားတွေကိုနေရပြန်လို့ဖို့ထိုင်းအစိုးရကဥပဒေထုတ်ပြန်ခဲ့တာပါအခုအခါမှာတော့ထိုင်းနဲ့မြန်မာနှစ်နိုင်ငံသဘောတူပြီးအလုံသမားနှစ်တန်းကျော်နေရပြန်စရာမလိုပဲဗီဇာတိုးပေးမဲ့အကြောင်းထိုင်းအစိုးရအလုံသမားဝန်ကြီးဌာနကကြေညာခဲ့ပါတယ်ဒီကြေညာချက်အရအလုပ်ရှင်တဲ့အလုပ်သမားတွေအတွက်နှစ်ဖက်အကျိုးရှိတာကြောင့်ကြိုဆိုခဲ့တယ်ဆိုပြီးရှေ့ပြောင်းလို့သမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကပြောပါရတယ်။
အဲ့တော့အဲ့ဒီနှစ်တန်းကျော်လောက်တာဒီအလုံးကိုတန်းကြီးကိုပြန်ရမယ်ဆိုရင်အချိန်ကာလလေးကြာမယ်။အဲ့တော့အလုပ်ရှင်တွေလည်းအလုပ်သမားတွေအတွက်လိုအပ်တဲ့တန်ရှိမယ်ကွန်ထရိုးလုပ်မှုတွေလျော့နေသွားနိုင်တယ်။နောက်ကအလုပ်သမားတွေကပြန်ကြည့်ပြန်တော့လေဈေးကလည်းညားမယ်အချိန်ကလမ်းနဲ့ရှိပြီးအုံချရမယ်ဆိုတော့အဲ့တော့နှစ်နိုင်ငံအစိုးရကျွန်တော်ဖွင့်ပြကြတဲ့အခါမှာမြန်မာနဲ့ထိုင်းနဲ့လောကလက်ခံလက်ယူမှာဒီလိုဓာတ်ရီအလုံးကိုနေရင်ပြန်ကြမလို့ပဲနဲ့ထိုင်းနိုင်ငံကျွန်းမှာပဲဆက်လက်ပြီးတန်ဖိုးကြီးပြေးမှုကြီးလှုပ်ဆောင်သွားမှလို့ကြေညာလိုက်တာဖြစ်ပါတယ်ခင်ဗျာလောရပါမယ်လောကပြန်ကြမလို့ဘူးဆိုတော့အတည်ပြုလိုက်ပြီးနောက်ကုန်ကြမ်းစိတ်ကြီးလည်းဟိုထိုင်းစိုးရဘက်ကကြေညာလိုက်ပြီ
းအလုပ်သမားတွေအနေနဲ့ဗီဇာကြီးအလုပ်လုပ်ခွင့်ပါမစ်ကြီးသွေးစစ်ခဆရာတွေကိုပါထိုင်းလူသမားဝန်ကြီးဌာနကကြေညာခဲ့တဲ့အခါမှာဗီဇာကြီးဟာလွန်ခဲ့တဲ့2010ခုနှစ်ကစပြီးပြီးခဲ့တဲ့နှစ်အထိကောက်ယူခဲ့တဲ့နှုံတားထက်ရှစ်ဆလောက်မြင့်တက်သွားတာမို့နှစ်နိုင်ငံညှိနှိုင်းပေးဖို့ကိုမြန်မာတန်ရုံကအကြံပြုခဲ့တယ်ဆိုပြီးပြောဆိုခဲ့ပါတယ
်။နှစ်နှစ်ကိုဗီဇာကြီးက900အခုထုတ်ပြန်ကြေညာလိုက်တဲ့ဟာတစ်နှစ်ချင်းပေးသွားမယ်။တစ်နှစ်ကို1900လို့ပြောတယ်။အဲ့အချက်ကကျွန်တော်လုံးဝလက်မခံနိုင်တဲ့အနေအထား
အလုပ်သမားတွေကတော့နေရပြန်ပြီး MOU စနစ်နဲ့ပြန်လုပ်ရမယ့်ကိစ္စဟာနှစ်လလောက်ကြာနိုင်တာမို့အလုပ်လက်မဲ့ဖြစ်ရမယ့်အခြေအနေတရက်ကိုစိုးရိမ်ပူပန်နေခဲ့ကြတာပါအခုလိုမျိုးထိုင်းအစိုးရဘက်ကကြေညာချက်ထုတ်ပြန်ပြီးနေရပြန်စရာမလိုပဲစီစဉ်ဆောင်ရွက်ပေးမယ်ဆိုတာကိုတော့ကြိုဆိုခဲ့ကြပါတယ်အခုဆိုရင်ထိုင်းနိုင်ငံထဲမှာမြန်မာရွှေပြောင်းအလုပ်သမား3000ထက်မနည်းအလုပ်လုပ်ကြနေကြတာဖြစ်ပါတယ်ရှင်